ဂါဇာကမ်းမြောက်ဒေသတစ်လျှောက်မှာရှိတဲ့ဟာမတ်စ်အဖွဲ့နဲ့သူတို့ရဲ့အခြေခံအဆောက်အုံတွေကိုအစ္စရေးစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့တစ်ချိန်တည်းမှာပဲလေဗနွန်တောင်ပိုင်းကဟစ်စ်ဘိုလာစစ်သွေးကြွနှစ်ဦးကိုလေကြောင်းကနေတိုက်ခိုက်ချေမှုန်းနိုင်ခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာရေးနေ့ကပြောပါရယ်အစ္စရေးနဲ့ဟစ်စ်ဘိုလာတို့ကြားနေဆက်ဖြတ်ကျော်တိုက်ခိုက်မှုတွေဖြစ်နေတာကအခုနောက်ဆုံးကြေညာရေးနေ့ကလေဗနွန်ကိုလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒီလိုမျိုးတိုက်ခိုက်မှုတွေကြောင့်ဂါဇာမှာဖြစ်နေတဲ့အစ္စရေးဟာမတ်စ်စစ်ပွဲပို့ပြီးတော့မှကျေပြန့်လာမယ်အရေးစိုးရိမ်မှုတွေတိုးလာနေပါတယ်လေဗနွန်နိုင်ငံကာဖာခီလာအရက်ကိုအစ္စရေးတို့ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာဟစ်စ်ဘိုလာအဖွဲ့ဝင်နှစ်ဦးသေဆုံးကြောင်းကိုဟစ်စ်ဘိုလာအဖွဲ့ကပြောဆိုတဲ့အကြောင်း AFP သတင်းမှာဖော်ပြပါတယ်ဟစ်စ်ဘိုလာအဖွဲ့တွေကအစ္စရေးမြောက်ပိုင်းကိုဗိုလ်တပ်ဦးနေကတိုက်ခိုက်ခဲ့တဲ့အတွင်းမှာတော့အစ္စရေးစစ်သား14ယောက်ဒဏ်ရာရခဲ့တယ်လို့အစ္စရေးဘက်ကပြောပါတယ်ဒီတော့အတွင်းမှာပဲအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်ထိုနီဘလင်ကန်ကတော့ဂါဇာတောင်ပိုင်းရာဖာဒေသကိုအစ္စရေးတို့ကစစ်အင်အားအလုံးရင်းနဲ့ဝင်ရောက်တိုက်ခိုက်ဖို့ပြင်ဆင်နေတာကိုမထောက်ခံကြောင်းနဲ့အရှေ့လေပိုင်းဒေသမှာပြည်ပခါတွေပို့ပြီးတော့မှစိုးမလာအောင်အမေရိကန်ပြည်ထောင်စုအနေနဲ့ကြိုးပမ်းနေကြောင်းပြောပါရရှင်။